အိန္ဒိယနဲ့တရုတ်နိုင်ငံကြားပိုပြီးနှိစက်တဲ့ဆက်ဆံရေးရှိနေတယ်လို့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကပြောဆိုနေတဲ့ကြားမှာပဲစင်ကာပူမှာတောက်ချာလေးကပြောတဲ့မိန့်ခွန်းတစ်ခုမှာတော့တရုတ်နိုင်ငံကိုခပ်ပါပါလေးဝေဖန်ပြောဆိုသွားပါတယ်စင်ကာပူမှာနေ့စဉ်ကျင်းပတဲ့ Shangri-La Dialogue လို့ခေါ်တဲ့ကာကွယ်ရေးဆိုင်ရာဆွေးနွေးပွဲတစ်ခုအတွင်းဝန်ကြီးချုပ်မိုဒီကတရုတ်ကိုဝေဖန်တဲ့လေမျိုးထည့်ပြောသွားတာပါအင်ဒိုပစိဖိတ်ဒေသမှာရေကြောင်းသွားလာမှုလွတ်လပ်ခွင့်နယ်နိမိတ်တစုတစည်းလေးဖြစ်မှုတို့ကိုလက်ခံကျင့်သုံးကြဖို့နဲ့ဘယ်လိုအရွယ်စားရှိတဲ့နိုင်ငံပဲဖြစ်ပါစေနိုင်ငံအားလုံးကိုလေးစားသမှုရှိကြဖို့ဝန်ကြီးမူဒီကနှိုးဆော်သွားပါတယ်။ငယ်သည်ကြီးသည်မဟုနိုင်ငံအားလုံးတန်းတူညီမျှမှုနဲ့အထောက်အကူအားနာပိုင်မှုအဖြစ်ထည့်သွင်းသတ်မှတ်တဲ့ဒီမိုကရေစီနှိကျစီမင်းစည်းကမ်းပေါ်အခြေခံတဲ့နိုင်ငံတကာအခင်းကျင်းတရက်ကိုကျွန်တော်တို့အားပေးသွားပါမယ်။ကျွန်တော်တို့ရဲ့ရေပြင်ဝေဟင်တဲ့လေကြောင်းလမ်းတွေလွတ်လပ်ပြီးလမ်းပွင့်နေစေဖို့တခြားနိုင်ငံတွေနဲ့လက်တွဲလှုပ်ဆောင်သွားပါမယ်လို့ဝန်ကြီးမူဒီကပြောပါတယ်။အိန္ဒိယဝန်ကြီးရဲ့ပြောစကားထဲမှာတရုတ်ကိုအတိအကျထည့်ပြောထားတာမဟုတ်ပေမဲ့လည်းတောင်တရုတ်ပင်လယ်ထဲမှာပိုင်ဆိုင်မှုအငင်းပွားနေတဲ့ဒေသတွေနဲ့ပတ်သက်ပြီးပိုပြီးသေးငယ်တဲ့အိန္ဒိယနိုင်ငံတွေပေါ်တရုတ်ကဗိုလ်ချုပ်ဆူမှုလိုတဲ့အမူအကျင့်တွေပိုပြီးပြလာတာကိုညှဉ်းပန်းပြောဆိုတယ်လို့ယူဆကြပါတယ်။စင်ကာပူမှာကျင်းပနေတဲ့ဒီဆွေးနွေးပွဲကိုမြန်မာနိုင်ငံကအမျိုးသားလူမျိုးရေးတံပိပို့ကိုပြည်တော်စီအောင်ဝန်ကြီးဦးတောင်ထွန်းတက်ရောက်နေပြီးတောက်ကြနေကအမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်နဲ့အာဆီယံနိုင်ငံတွေကကာကွယ်ရေးဆိုင်ရာတာဝန်ရှိသူတွေတွေ့ဆုံပွဲကိုလည်းဝန်ကြီးဦးတောင်ထွန်းတက်ရောက်ပါတယ်။